ဒီမြန်မာနိုင်ငံမှာရိုဟင်ဂျာတွေလူမျိုးတုံးတပ်ဖြတ်ခံရမှုစာအုပ်ကိုဘာသာပြန်ထုတ်ဝေခဲ့တဲ့စာပေတိုက်ပိတ်ပင်ခံရတာနဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုစူးစီးတင်ပြမှာပါဒီလိုဘာသာပြန်စာအုပ်ဖြန့်ချီတာကိုပိတ်ပင်တားဆီးရုံနဲ့အမှန်တရားကိုဖုံးကွယ်လို့ရမှာမဟုတ်ဘူးလို့ရိုဟင်ဂျာအရေးတောင်းဆိုလှုပ်ရှားသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေက VOA ကိုပြောပါတယ်တကယ်တမ်းသူတို့ရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေဟာစာအုပ်တွေတည်င်းမှတ်တမ်းတွေထဲထောင်ပိုပြီးဆိုးရွားနေတယ်လို့လည်းဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကအကြောင်းစုံကိုပြောပြမှာပါရှင
်မြန်မာနိုင်ငံထဲကအွန်လိုင်းစာပေအယောင်ဈေးကွက်ထဲမှာဒီသတင်းပတ်ထဲကပဲဒီအင်္ဂလန်ဥပဒေပညာရှင်ရိုနန်လီရေးသားထားတဲ့မြန်မာရိုဟင်ဂျာဂျီနိုဆိုက်ဆိုတဲ့စာအုပ်ကိုမိတူရပြီဆိုပြီးတော့ကြေညာပြီးတော့ရောင်းချခဲ့တဲ့အတွက်ပုံလေးထုတ်ဝေခြင်းဥပဒေကိုချိုးဖောက်တယ်ဆိုတဲ့အကြောင်းပြချက်နဲ့လွင်ဦးစာပေကိုစစ်ကောင်စီပြန်ကြားရေးဌာနကထုတ်ဝေခွင့်လိုင်စင်ပြုတ်သိမ်းလိုက်ပါတယ်ဒီဥပဒေပြဋ္ဌာန်းချက်ပါစီကံချက်တွေကိုချိုးဖောက်တာမို့လို့အခုလိုမျိုးထုတ်ဝေခွင့်လိုင်စင်ပိတ်ပင်လိုက်တာလို့ပြန်ကြားရေးဌာနမိုဘိုင်းကွင်းနဲ့မှတ်ပုံတင်ဌာနရဲ့ညွှန်ကြားရေးမှူးဦးကျော်ထေက VOA မြန်မာပိုင်းကိုပြောပြပါဗျာ
။တို့ဒီကြောင်ကိုအွန်လိုင်းမှာပြင်နေတယ်လို့သိကြရပြီးဆိုင်လာလို့ဆိုနေ။ဒါပေမဲ့ပုံမှန်ချင်းနဲ့ထုတ်ဝေခြင်းလုံးဝဥပဒေဆိုတာရှိတယ်ပေါ့နော်။အဲ့ဒီမှာပုံမှန်စက်ပုံမှာပုံမှန်ချက်ပါစီကံချက်နဲ့ညီညွတ်ထုတ်ဝေတာကိုပုံမှန်ချင်းထုတ်ဝေခြင်းဖြန့်ချိခြင်းသို့မဟုတ်ဒီကမှပြင်နေတယ်လို့ပြောရတဲ့အားမျိုးချက်ရှိတယ်နော်။ဒီစီကံချက်တွေမလိုက်တာဘူးဒီတမ်းစစ်တွေဖောက်ပြတယ်ဆိုရင်တော့သူဆက်ဆံရာတွေဥပဒေနဲ့ရေးရတဲ့ဘော
တကယ်တော့စစ်ကောင်စီဘက်ကဒီလိုပြည်တွင်းမှာစာအုပ်တွေဖြန့်ချီတာကိုပိတ်ပင်တားဆီးရုံနဲ့ဒီမြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာအမှန်တကယ်ဖြစ်ပျက်ခဲ့တဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအပေါ်မှာစစ်တပ်ကနေကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်ခဲ့တယ်ဆိုတဲ့အမှန်တရားကိုဖုံးကွယ်လို့ရမှာမဟုတ်ဘူးလို့ရိုဟင်ဂျာရေးတောင်းဆိုလှုပ်ရှားသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကပြောဆိုလိုက်ပါတယ်ဒီလိုမြန်မာပြည်သူတွေမဖက်မိအောင်ဒါစီပိတ်ပင်မှုလုပ်ယုံနဲ့ကျူးလွန်ခံရသူတွေနောက်ကျူးလွန်ခဲ့သူတွေရဲ့နှစ်ဦးနှစ်ဖက်သိတဲ့အမှန်တရားကိုဖုံးကွယ်လို့မရနိုင်ပါဘူးလို့ဘင်္ဂလားဒေ့ရှ်ကော့စ်ဘဇာဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်ကပြောပါတယ
်အဲ့လိုစာပေတို့စေယုံနဲ့ဒီရိုဟင်ဂျာတမန်ရောရိုဟင်ဂျာရဲ့ပြည်ကမှုတော့ဒီလိုရိုဟင်ဂျာတို့ရဲ့ချန်နယ်ရောဒါစပါကနေသူတို့ကပိတ်လဲရမှာမဟုတ်ပါဘူးသူတို့ပိတ်လဲပြန်ပြီးတော့ခေါ်လဲပါပဲဒီလိုစာပေတို့ပြန်ပြီးတော့အချက်လာတို့စူးစမ်းပြီးတော့ရိုဟင်ဂျာတို့ရဲ့ပိတ်လဲကိုပြီးတော့မျက်နှာမှုတွေကိုအဲ့လိုမျိုးလုံးမယ်ဆိုလို့ရှိရင်ဒီလိုမျိုးနောင်နောင်အဲ့လိုမျိုးတော့ဆက်ပြေးတဲ့ပုံစံမျိုးဒီမှာနိုင်ငံအသိအမှတ်ဒီလိုမျိုးမပြေအောင်စကြလုံးမျိုးတော့ရောအဲ့ဒါကွန်စင်ပြနေတဲ့ချင်တော့အဲ့လိုဝင်နေပါတယ
်တကယ်တော့အမှန်တကယ်ဖြစ်ပျက်ကြုံတွေ့ခဲ့တဲ့လူခွင့်ချိုးဖောက်မှုလူမဆန်မှုတွေကဒီစာအုပ်တွေမှတ်တမ်းတွေသတင်းတွေမှာရေးသားဖော်ပြခဲ့တာထက်ကိုပိုးပြီးတော့မှဆိုးဝါးကြမ်းတမ်းခဲ့ပါတယ်လို့လည်းကိုရိုင်းရင်ဆိုင်ခဲ့ရတဲ့ရိုဟင်ဂျာတွေကဆိုပါတယ်သူတို့ကိုယ်တိုင်မျက်မြင်ကိုတွေ့ကြုံတွေ့ခဲ့ရတဲ့ရခိုင်မြောက်ပိုင်းအဖြစ်အပျက်တွေကိုအသက်ဆုံးခဲ့ရသူတွေရဲ့မိသားစုတွေဆွေမျိုးမိတ်ဆွေတွေနောက်ပြီးတော့အသက်လူပြီးတော့ပြေးခဲ့ရတဲ့ရိုဟင်ဂျာရွာသူရွာသားတွေကသူတို့ရဲ့အတန်တွေကိုထုတ်ဖော်ပြီးတော့တရားမျှတမှုရရေးတောင်းဆိုနေကြတယ်လို့လည်းရိုဟင်ဂျာဒုက္ခသည်ဦးစိုးမြင့်ကဆိုပါတယ
်တကယ်ဖြစ်ပျက်ခဲ့တဲ့အခြေအနေကတကယ်ကြုံတွေ့ခဲ့ရတဲ့လူတွေကပူစီမှာပါတခြားလူတွေတက်သောင်းကြီးစားသူတက်ဒီကြေခံလာနေရတဲ့လူတွေကပူတိမှာပါပူကန်လာခဲ့ရတဲ့လူတွေပါနောက်တစ်ခုကမြန်မာပြည်တွင်းမှာဒီစစ်တပ်အထောက်အထားတွေပေါ့မြေတုဆက်လက်ကိုတွန်းလိုက်တာနော်အဲ့ဒီတော့အထောက်အထားတွေကိုဖောက်ပြတဲ့ဖြောင်းပြတဲ့သဘောရှိတယ်ကျွန်တော်ပြောချင်တာကအာဏာရှိတဲ့ပုဂ္ဂိုလ်တွေကဘလို့ပဲဒီအဲ့ဒီဒီနေ့ဆိုင်ကမှာလူမျိုးစုံစားရဆွေးမှာပါဝင်ခဲ့တဲ့နော်ဒီကျွေးရဲ့နီးရောဒါရဲဒိုင်းရရောပါဝင်ခဲ့တဲ့လူတွေကဘလို့ပဲပိတ်တယ်နော်ပိတ်တယ်ထားထားဒါရဲဒီအရီကိုဖုန်းကြီးလို့ထားနိုင်မှာတော့မဟုတ်ဘူးဘာဖြစ်လို့ဆိုရင်သူတို့ခံစားခဲ့ရတဲ့လူတွေကဒီဘက်ကိုရောက်နေတာကိုလွတ်လပ်တဲ့နေမျိုးကိုရောက်တယ်ဆိုတော့နိုင်ငံတကာဖွင့်ကြည့်ရအောင်စုံစမ်းပြီးတော့ဒါရီကိုဖောက်ထုတ်နေတာပဲမှတ်တမ်းတင်နေတာပဲနော်အဲ့ဒါကြောင့်သူတို့ကဘလို့ပဲပိတ်တယ်ဒီကျွန်တော်ထင်တာကဒီနိုင်ငံအခြားမြတ်တမှုရရှိရတဲ့တကယ်ဆောင်ရနိုင်မယ်ဆိုရင်တော့ဒီလူဦးစားတွေတိုက်ကြထုတ်တဲ့ရိုနယ်လီးရဲ့စာအုပ်ကိုတိတ်မြင့်ရုံနဲ့တော့အထုတက်ရောက်မှာတော့မဟုတ်ဘူးလို့ကျွန်တော်ထင်တာပဲ
ဒီရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာတရားရုံးမှာပါအမှုရင်ဆိုင်နေရချိန်မှာပြည်သူတွေကိုသတင်းမှန်ရရှိရေးဖုံးကွယ်တဲ့လုပ်ရအဖြစ်မြန်မာရိုဟင်ဂျာများအဖွဲ့ UK ရဲ့ဥက္ကဋ္ဌအခုအာဂျင်တီးနားမှာတရားစွဲဆိုမှုကိုဥဆောင်နေသူဥထုံးခင်ကသုံးသပ်ပါတယ
်ဒါကတော့ရှင်းရှင်းလေးပါနော်အာနာသိစစ်ကောင်စီကအာဒီလို2016-19မှာပေါ့နော်ဒီစစ်တပ်ကရိုဟင်ဂျာလူမျိုးတွေအပေါ်မှာရဲရဲဆက်ဆက်လူမျိုးတို့တပ်ဖြတ်မှုတွေလုပ်ခဲ့တာကပေါ်လာမှာကိုသူတို့ဘယ်လိုနည်းနဲ့မှမလိုလားဘူးဘာဖြစ်လို့လဲဆိုတော့ဒီမှာအခု ICC မှာလေး case ရှိနေတယ်ICJ မှာလေး case ရှိနေတယ်ပြီးတော့ကျွန်တော်တို့ပ မြန်မာရောဟင်ဂျာဖွဲ့ UK အနေနဲ့ကလည်းအာဂျင်တီးနားမှာအမှုတွေကကျွန်တော်တို့ဆွဲထားတယ်အဲ့လိုကြတော့သူတို့ကမြန်မာပြည်သူတွေကပေါ့နော်ဒီလိုစစ်တရဲ့လူမျိုးတို့ရဲရဲဆက်ဆက်လူဟင်ဂျာလူမျိုးတို့တက်ဖြက်မှုပေါ်လာမှာကိုဘယ်လိုနည်းနဲ့မှမလုပ်ဘူးအဲ့ဒီတွင်ကြောင့်ဒါကရက်တန်တာဖြစ်တယ်နောက်တစ်ပတ်ကဒီစစ်အာဏာသိမ်းကောင်စီဆိုတာကတဲ့မြောက်လိုင်းရဲ့ရသဝဲခိုင်းကရိုဟင်ဂျာလူမျိုးတို့တက်ဖြက်မှုကိုစနစ်တကျလုပ်ခဲ့တာမှာကတင်းတင်းရှားရှားဒီမှာနိုင်ငံတကာကရောတင်းတင်းရှားရှားသိတယ်အဲ့ဒီအတွက်ကြောင့်သူတို့ကဒီလိုဟာတွေပေါ်လာမှာကိုဘယ်လိုနည်းနဲ့မှမလိုလားဘူးရိုဟင်ဂျာလူမျိုးတို့တက်ဖြက်မှုကဂျန်နိုဆိုက်ကအခုတည်း ongoing ပဲတွားနေတုန်းပဲဘာဖြစ်လို့လဲဆိုတော့အခုရခိုင်ပြည်မှာအဲ3,000တော့ရိုဟင်ဂျာတွေက2017ကနေဒီနှစ်32တို့အကျိစခန့်လို့ပြောမှနေရတယ်အစားအသောက်တွေအကန့်အသတ်နဲ့ထားထားတယ်ကျောင်းတက်ခွင့်လက်ပညာသင်ခွင့်ပေါ့နော်အဲစေကူတာခွင့်တို့ကအသက်အကန့်အသတ်လုပ်ထားတယ်ဒါတွေကရေရွယ်ချက်ရှိရှိနဲ့ရိုဟင်ဂျာလူမျိုးစုတစုကိုသူတို့ကတုံ့တင်ရှင်းလင်းနေတာဖြစ်တယ်စနစ်တကျဟုတ်က
ဲ့
ရိုဟင်ဂျာလူမျိုးတွေကိုရှင်းလင်းနေတာဖြစ်တယ
်ဒီလိုမျိုးရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်ခံမထားတဲ့စစ်ကောင်စီဘက်ကတော့ဘလို့ပဲအဖြစ်ပြက်တွေကိုဖုံးကွယ်ဖို့စူးစမ်းနေပါစေအခုဆိုရင်တော့ဆရာနာတင်ပြီးတဲ့နောက်ပိုင်းမှာစစ်တပ်ရဲ့လုပ်ရက်ကိုမြန်မာပြည်သူတွေကိုယ်တိုင်ကိုယ်တွေသိရှိနေကြပြီဖြစ်လို့သူတို့ရဲ့ကိုယ်တွေအတွေ့အကြုံတွေနဲ့ရှင်ပြီးနှစ်နာသူတို့တရားမျှတမှုရရည်ဝိုင်းဝန်းဆောင်ရွက်ပေးဖို့လိုတယ်လို့ဦးထွန်းခင်ကလည်းတိုက်တွန်းပါတယ
်နောက်တစ်ခုကဒီမှာကမြန်မာပြည်မှာကစစ်အာဏာသိမ်းကောင်စီကအာဏာသိမ်းပြီးနောက်ပိုင်းမှာစစ်တပ်ရဲ့ရဲရဲဆက်ဆက်တန်းကြုံမှုတွေကိုပို့ပြီးအပီးရှိလာတယ်ရိုဟင်ဂျာလူမျိုးတွေကိုဘယ်လိုလုပ်ခဲ့ရဆိုတာလေမြန်မာပြည်သူလူတို့အများစုကအာရိုဟင်ဂျာတွေဘယ်လိုခံခဲ့ရတယ်ဆိုတာနားလည်လာတယ်သိရှိလာတဲ့အတွက်ကြောင့်အဲ့ဒါတွေပေါ်လွင်မှာကိုလေသူတို့မလိုလားဘူ
းဟုတ်ကဲ့အဓိကကတော့ခုနပြောသလိုပေါ့နော်မြန်မာပြည်မှာဆက်ရနာတင်လိုက်ပြီးတဲ့နောက်ပိုင်းမှာဒီတိုင်းနဲ့ဒေသကြီးအသီးသီးပေါ့နော်မကွေးစကိုင်းနေမှာပါဒီလိုလူတွေကိုစုလိုက်ပြုံလိုက်တက်တာမျိုးအကျုံးနေတဲ့တုတ်တာမျိုးနေအိမ်နေမိနေတိုက်တာမျိုးကိုတိုင်းလက်တွေ့ကြုံခဲ့ရတဲ့မြန်မာပြည်သူတွေကလည်းဒီလိုနောက်နောက်မှာဒီလိုမျိုးအလားတူလူမျိုးတုံးတက်ဖြတ်မှုတွေထက်လဲမဖြစ်အောင်သူတို့အတွက်တရားမျှတမှုအနေနဲ့ရောဘာတွေနိုင်ငံတကာအနေနဲ့လှုပ်ဆောင်တင်တယ်လို့ရောဥထုံးခင်အကြံပြုချင်တာရှိပါလဲရှင
်။စစ်အာဏာမသိခင်တုန်းကမယုံခဲ့ဘူး။အခုစစ်အာဏာသိမ်းကောင်စီကအာဏာသိမ်းပြီးနောက်ပိုင်းမှာကျွန်တော်တို့ခရှင်ညီကောင်မတော်မတွေရှင်ညီကောင်မတော်မတွေပြီးတော့စကိုင်းမှာဆိုရင်လေကျွန်တော်တို့မြန်မာပြည်ကညီကောင်မတော်မတွေအားလုံးက yes yes ဆက်ဆက်ကြမ်းကြုတ်တဲ့နိုင်စမှုပေါင်းစုံအင်းတွေဆိုရင်လေရွာတွေဆိုရင်ကိုလေမီးရှို့တယ်စကြောရဲတွေမှာမဟုတ်ရဲရဲဆက်ဆက်တက်ဖြတ်မှုတွေလုပ်နေတယ်ဆိုတော့ဒီစစ်တပ်ရဲ့ရက်ဆက်တဲ့တန်းကျုံမှုတွေကိုကျွန်တော်တို့မြန်မာပြည်သူလူတွေပြည်သူတွေကပို့ပို့ပြီးသိရှိလာတဲ့အတွက်အခုကတနိုင်တယ်လို့မိဘကအခုဒီစစ်အာဏာသိမ်းကောင်စီစစ်တပ်ရဲ့ရဲရဲဆက်ဆက်တန်းကျုံမှုတွေအကုန်လုံးကအခုသိရှိပြီးသားဖြစ်နေတယ်ဒီစစ်တပ်ရဲ့နေစီနေအမြလုံနေတဲ့ရက်ဆက်မှုတွေကို crime against humanity လို့ခေါ်တဲ့လူသားမျိုးတွေအပေါ်မှာရာဇဝတ်မှုကျူးလွန်မှုတွေဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကတရားမျှတမှုရဖို့ကျွန်တော်တို့နိုင်ငံသူနိုင်ငံသားအားလုံးဘုံချုပ်မှုကြီးမီအောင်လိုက်အပါအဝင်အားလုံးကိုကျွန်တော်တရားခွင်ပြုမှာခေါ်လာနိုင်ဖို့ကျွန်တော်တို့လုပ်ရမယ်
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကနေအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမှာနိုင်ငံတော်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်စေတဲ့အကြောင်းအရာတွေရေးသားထုတ်လင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မဂ္ဂဇင်းစာအုပ်တအုပ်နောက်သတင်းအေဂျင်စီ12ခုကို2021ခုနှစ်ထဲမှာပဲလုပ်ငန်းလိုင်စင်နဲ့ရုပ်သိမ်းခဲ့တယ်လို့တက်မတော်ကာကွယ်ဦးစီးချုပ်ယုံကဧပြီလ9ရက်နေ့ကလည်းသတင်းထုတ်ပြန်ထားပါတယ်ရှင
်မဆုမစူးစီးတင်ပြခဲ့တာပါ